ဆိုမြန်မာနိုင်ငံစံစမားတင်းချုပ်အနေနဲ့ကစံစည်းမတက်အောင်စီစဉ်နေရလို့ကြော်ညာချက်တမှာတွေ့ရတယ်ရှင်ဘယ်လိုလုပ်နေရလဲသိချင်လို့ပါရှင
်အဓိကတော့ကျွန်တော်တို့ကဟိုကျွန်တော်တို့ပြည်သူတွေကဒီရေဘေးနဲ့တဘာဝဘေးတန်ကြောင်စံပြက်လက်မှာနဲ့စံစည်းတက်မှာဟိုစိုးရင်စိညားတဲ့ခါမှာဒီဝယ်ယူစုဆောင်မှုပမာဏတွေကအရင်များသွားတယ်အရင်တော့ပုံမှန်တပြည်စားနှစ်ပြည်စားဝယ်စားတဲ့မိသားစုတွေကစံအိတ်လိုက်ဝယ်လာတဲ့သဘောတွေဖြစ်လာတယ်တချို့နေရာတွေမှာလည်းခုနကပြောလို့ဝယ်ယူပို့ဆောင်တဲ့လမ်းကြောင်းတွေပြတ်တောက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့စံစည်းတက်သွားတာရှိတယ်အဓိကတော့စံစဘာအသင်းချုပ်အနေနဲ့ကတော့ကျွန်တော်တို့ဖေးကြတဲ့မှတ်ခံချက်ကတော့ကျွန်တော်တို့ကစံပြက်လက်မှုဆိုတာဘယ်လုံးမှမဖြစ်နိုင်ဘူးညားပြည်သူလည်းသိအောင်စံရအလုံးလောက်ရှိပါတယ်ကျွန်တော်တို့မှာအိတ်နှစ်သိန်းသုံးသိန်းလောက်စုဆောင်ပြီးတော့စီမံထားတာရှိပါတယ်
အဲ့တော့အဲ့ကျညာချက်မှာဒါလေဟိုစံလုံးနေတဲ့လူတွေကလည်းဆက်သွဲနိုင်တယ်လို့ရေးထားတာတွေ့လို့လေအဲ့ဒါကစံစဘာအသင်းချုပ်အနေနဲ့ဆက်သွဲလာရင်ရောင်းပေးမှလားရှင်ဒါမှမဟုတ်အကူအညီပေးမှလားရှင်ဘယ်လိုလုပ်ရမှာလဲရှင
်ကျွန်တော်တို့ကနှစ်ပိုင်းထားပါတယ်ခင်ဗျာနှစ်ပိုင်းကတော့ခုနပြောသလိုတကယ်ကိုဟိုကျွန်တော်တို့ရေးဘေးဒုက္ခတဲ့စခန်းနေပေါ့နော်ရေးဘေးဒုက္ခတဲ့စခန်းနေအခုကျွန်တော်တို့ရှိပါတယ်ဟိုစကိုင်းတိုင်းဒေသကြီးမှာရောမကွေးတိုင်းမှာရောကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရောပေါ့နော်အဲ့တော့ရေးဘေးဒုက္ခတဲ့စခန်းနေကိုတော့ကျွန်တော်တို့ကဒါဟိုတတ်နိုင်တဲ့များကျွန်တော်တို့ဒီဘက်ကအလှူရှင်တွေစုပေါင်းပြီးတော့ကျွန်တော်တို့လှူဒန်းပြီးတော့ပေးဖို့ကျွန်တော်တို့စီစဉ်နေပါတယ်နောက်တစ်ခါဒီကျွန်တော်တို့ဒီပုဂ္ဂလိကလှူဒန်းကျင်တဲ့သူတွေပေါ့နော်ဒီဖောင်ဒေးရှင်းတွေအသင်းဖွဲ့တွေလှူဒန်းကျင်တဲ့သူတွေရှိလို့ရှိရင်ကျွန်တော်တို့ကဟိုဈေးကွက်ထဲမှာဝယ်တဲ့ဈေးနှုန်းထက်တက်တာတဲ့ဈေးနှုန်းနဲ့ပေါ့နော်ကျွန်တော်တို့ပေးနိုင်အောင်ကျွန်တော်တို့စံစဘာတင်းကျုံနဲ့ဆက်သွယ်ဖို့ပေါ့ကျွန်တော်တို့မှာမန္တလေးတိုင်းဒေသကြီးအသင်းရှိပါတယ်စကိုင်းတိုင်းမှာလည်းကျွန်တော်တို့အသင်းရှိပါတယ်ရခိုင်ပြည်နယ်မှာလည်းကျွန်တော်တို့အသင်းရှိပါတယ်အဲ့တော့အဲ့ဒီအသင်းနေနဲ့ကျွန်တော်တို့ချိတ်ဆက်ပေးပြီးတော့သူတို့ရှိမှကျွန်တော်တို့စုဆောင်ထားတဲ့ဆန်တွေလည်းရှိပါတယ်နောက်ဒီရန်ကုန်ဘက်ကနေလည်းကျွန်တော်တို့ပို့ပေးနေတဲ့အနေထားလည်းရှိတော့ဒီဆန်တွေကိုသူတို့အနေနဲ့စုရန်နေတဲ့သူတွေအနေနဲ့ဒါတက်တာတဲ့ဈေးနှုန်းနဲ့ဝယ်ယူနိုင်တယ
်ဆရာကြီးဘလို့လူတွေကိုဘလို့လူတွေကဆက်သွယ်လို့ရမလဲရှင်ဥမာတကယ်လူတဲ့လူနဲ့တကယ်လူတဲ့လူဟုတ်လားမဟုတ်လားဆိုတာကိုဘလို့ခွဲကြမလဲရှင်
အဲ့ဒါတွေကျွန်တော်တို့ဟိုဟုတ်ပါမယ်ခင်ဗျာအဲ့ဒါတွေကျွန်တော်တို့ verify လုပ်မှာပါအဲ့ဒါတွေစီစစ်မှာပါခင်ဗျာ foundation တွေကျွန်တော်တို့ဒီခုနပြောတဲ့သွားရောက်လှူဒန်းမဲ့အဖွဲ့အစည်းတွေသွားရောက်လှူဒန်းမဲ့အဖွဲ့အစည်းတွေကိုဒါတွေကိုကျွန်တော်တို့ကဆွေးနွေးပြီးတော့မှကျွန်တော်တို့ဆောင်ရွက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီထုတ်ရောင်းပေးမယ်ဆိုတဲ့ဥစ္စာတွေကလေဆိုမြန်မာနိုင်ငံရဲ့အရင်ဆန်နေနဲ့ကိုပတ်သက်သလားရှင်အရင်ဆန်နေတွေကထုတ်ရောင်းပြီးမှလားရှင်
အဓိကတော့ကျွန်တော်တို့ကတည်းကမြန်မာနိုင်ငံစံတော်အသင်းချုပ်ရဲ့ပုဂ္ဂလိကအစီအစဉ်နဲ့အစီအစဉ်ဆောင်ရွက်ထားတဲ့ကျွန်တော်တို့ဟိုအရန်ထားရှိမှုပါခင်ဗျာ။ဒါကြောင့်မို့ဒီဟာကိုကျွန်တော်တို့ဖက်တာတဲ့ဈေးနှုန်းနဲ့ဖြန့်ဖြူးပေးမှာပါ
။အခုဒီနှစ်ကတော့ရေကြီးသွားတာပေါ့နော်။ရေကြီးသွားတဲ့အချိန်မှာဒီစံဆိုင်တဲ့နေရာတွေကအကုန်လုံးရေပေးတန်ခံရတယ်လေဆရာ။ဆိုတော့လေဆရာနောက်ရှင်းနှစ်လာမယ့်ရှင်းနှစ်အတွက်ကောဒီစံစဘာဈေးကဘယ်လိုဖြစ်လာနိုင်လဲဆရာ။အဲ့လိုမဖြစ်အောင်မြန်မာနိုင်ငံစံစဘာအသင်းချုပ်အနေနဲ့ထိန်းချုပ်လို့ရနိုင်မလားရှင်။
ကျွန်တော်တို့ကတော့ဒီဟာတော့ကျွန်တော်တို့ကတော့ဒီဈေးကွက်စီးပွားရေးစနစ်မှာဈေးကွက်သဘောတရားပဲကျွန်တော်တို့ဟိုဦးစားပေးကြပါတယ်ခင်ဗျာအဲ့တော့ဟိုမြန်မာနိုင်ငံဆန်စဘာအသင်းချုပ်အနေနဲ့ကတော့ကျွန်တော်တို့ကဒီဝယ်လိုအားနဲ့ရောင်းလိုအားဈေးကွက်သဘောတရားအရာတွားနေတဲ့ပုံမှာဒီဝင်ရောက်ထိန်းချုပ်ဖို့အစီအစဉ်တော့မရှိပါဘူးအဓိကကတော့ကျွန်တော်တို့ကဒီအခုသဘောဝဘေးတန်ကျွန်တော်တို့ဒီရေဘေးတန်ကိုခံရတဲ့ပြည်သူပြည်သားတွေအတွက်ကိုဒါမြန်မာနိုင်ငံဆန်စဘာအသင်းချုပ်အနေနဲ့တက်နိုင်တဲ့များကျွန်တော်တို့ပေါင်းစပ်ညှိနှိုင်းပြီးတော့ဆောင်ရွက်ပေးနေပါတယ်စိုးရိမ်စိတ်ကြောင့်ပေါ့နော်ဆန်ဝယ်ယူစုဆောင်မှုတွေများလာတဲ့အခါမှာဟိုဆန်ဈေးနှုန်းတွေအကြီးမြင့်လာတဲ့အနေအထားဖြစ်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ကဒီဆန်လိုအပ်ချက်ရှိတဲ့ကိစ္စတွေကိုကျွန်တော်တို့ဆန်စဘာအသင်းချုပ်အနေနဲ့ပေါင်းစပ်ညှိနှိုင်းပြီးတော့ကျွန်တော်တို့စီစဉ်ပေးနေပါတယ်
အခုလိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ